အငယ်ဒီပြည်တော်စုညဉ့်ဉျေးရေးညီလာခံ21ရာစုပင်လုံးညီလာခံပြင်ဆင်ရေးကော်မတီနဲ့ဆက်ကော်မတီတွေဖွဲ့လိုက်တယ်ပေါ့လေအဲ့ဒီမှာ NCA လက်မှတ်မထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေနဲ့တွေ့ဆုံဖို့အတွက်ကိုဘယ်လိုများစီစဉ်ထားပါလဲဗျ
အခုကျွန်တော်တို့ဒီပြည်တော်စုညဉ့်ဉျေးရေးညီလာခံ21ရာစုပင်လုံးပေါ့လေကျူပြည်စည်းကော်မတီဥက္ကရာဒေါက်တာဒနီယိုဝဲအနေနဲ့တော့လက်မှတ်မထိုးရသေးတဲ့ကဏ္ဍဒီလက်ကန်အဖွဲ့ကောင်းဆောင်တွေကိုသူဥဆောင်ပြီးတော့တပ်ပြို့တော့ပြင်းနေရအောင်အဲ့ဒါတော့အခုဆက်သွယ်နေတဲ့အတွက်လာမယ့်ရက်ပိုင်းအတွင်းမှာတော့တွေ့နေမယ်လို့ပြောတော့ပြောပြပါအ
ဲ့ဒီထက်မှလက်မှတ်မထိုးရသေးတဲ့သူတွေတွေ့မယ်ဆိုတော့လက်မှတ်ထိုးပြီးသားအဖွဲ့အစည်းတွေနဲ့တွေ့ဖို့ကဘယ်ဆက်ကော်မတီနဲ့တွေ့မှာလဲဗျဟ
ိုလက်မှတ်ထိုးပြီးသားတွေအရောဆက်ကော်မတီတက်ကတော့ဒုတိယဝန်ကြီးယာကြီးကဥဆောင်ပြီးတော့တာဝန်ယူလာပါတယ်စက်ကော်မတီတက်ကတော့လက်မှတ်မထိုးရသေးတဲ့သူတွေပေါ့အဲ့ဒါကော်မတီတစ်ခုလုံးအနေနဲ့ပြောရင်တော့ဒီလာရပြင်စီကိုတာဝန်ယူဆောင်ရမှာဖြစ်ပါ
ဒီလက်မှတ်မထိုးရသေးတဲ့အဖွဲ့ရောလက်မှတ်ထိုးပြီးသားအဖွဲ့ရောတွေ့ဆုံမဲ့အချိန်ကာလဘယ်လောက်များဘယ်လိုများသတ်မှတ်ထားပါလဲဗျာ
အဲ့လိုတော့ကျွန်တော်တို့သတ်မှတ်ထားတာတော့မရှိဘူးဒါပေမဲ့အမြန်ဆုံးတွေ့ဆုံပြီးတော့ဒီအမြန်ဆုံးပေါ့ဒီလကဒါပါဝင်နေဖို့ဒီလရှာဖို့တော့ကော်မတီကိုတာဝန်ပေးရတာရှိပါတယ်ဒါမှမဟုတ်အမြန်ဆုံးဆောင်ရမှာ
ဒီစက်ကော်မတီတစ်ထဲမှာဆိုလို့ရှိရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကလက်မှတ်ထိုးပြီးသားအဖွဲ့တွေကဖိုတိုဆော့ကွက်ထူးဝင်းတို့လိုပုံကုမျိုးတွေလည်းပြန်ပါလာတော့ပေါ့လေအဲ့ဒီအဖွဲ့တွေရဲ့လှုပ်ဆောင်ချက်တွေကရောနောက်ထပ်ထပ်ပြီးဘာတွေများဖြစ်အောင်မလဲဗ
ျသူကဒီလက်မှတ်ထိုးပြီးသားလူတွေကတော့လောဆယ်မှာတော့ဟိုလက်မှတ်မထိုးရသေးတဲ့သူတွေဆက်တွဲဆောင်ရွက်နေတဲ့ချိန်မှာတော့ဒီကြတော့တို့ဆောင်ရွက်ကြတယ်ကအများကြီးတော့မရှိဘူးအဲဒီနဲ့တော့မှ framework ကိုပြင်ပါဖြစ်တဲ့အတွက်ဒီ framework ကို review လုပ်တဲ့ကိစ္စမျိုးတွေလည်းသူတို့တော့ဆောင်ရွက်နေရှိတယ်ဗျာ။တော့ဒီလကဟိုကျွန်တော်သွားမှာဖြစ်တဲ့အတွက်အဂျူလိုင်လကိုဒါမှမဟုတ်လည်းဩဂတ်လကတော့မတော့ဘူးကြည့်ရတာတော့အဲ့ဒီမှာဆိုလည်းသူတို့ကြိုတင်စမ်းသပ်ကြရတယ်တော့ကြိုတင်စမ်းသပ်ဖို့ပါပဲ။အဲဒီမဲ့လက်မှတ်ထိုးပြီးသားလူတွေကျွန်တော်တို့ပါတင်းတော့ပါလာပြီးတော့မှပဲ framework ပြင်ဖို့လည်းစမ်းသပ်ချက်တော့ရှိပါတယ
်။ NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေအကုန်လုံးပါဝင်လာနိုင်မယ်လို့ရောအငယ်အနေနဲ့ယူဆရလားဘယ်လိုပြောနိုင်မလဲဗျ။
အဲ့ကျွန်တော်တို့ကတော့ကြိုးစားပြီးတော့အားလုံးကိုတော့သွားပြီးတော့ရှင်းပြမယ်။အရှိအခြေအနေတွေမူဝါဒတွေပေါ့ဗျာ။ဒါပြီးအားလုံးကိုတော့ရှင်းပြပါ။ရှင်းပြပြီးပါနိုင်ပုံတော့ကြိုးစားရမှာပေါ့။ဒါပေမဲ့ပါဖို့ဆိုတာကတော့သက်ဆိုင်ရာတန်းသာအမှတ်ကံအဖွဲ့အစည်းတွေအတုံးပြမှုပေါ်မှာလည်းပို့ပြပါလိမ့်မယ်။
ကျေးဇူးအများကြီးတင်ပါတယ်အန်ကေ။